မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဒဲလီလိုက်အစီအစဉ်ဆွေးနွေးမယ့်အဓိကအကြောင်းအရာကတော့ဒီနိုင်ငံရေးပါတီတွေရဲ့ရန်ပုံငွေကြေးဆိုင်ရာရပ်တည်မှုကိစ္စဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့မကြာခင်ရပ်ပိုင်းတွင်းကပဲဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နိုင်ငံရေးပါတီတွေအားလုံးတွေ့ဆုံပြီးတော့သတိပေးချက်ပုံစံမျိုးစာပေးပို့ပါတယ်အဲ့ဒီမှာနိုင်ငံရေးပါတီတွေငွေကြေးပစ္စည်းအခြားထောက်ပံ့များရယူခြင်းနဲ့ပတ်သက်ပြီးတော့တိကျစွာလိုက်နာဆောင်ရွက်ရေးဆိုပြီးတော့ပါပါတယ်ဒီထက်မှာတော့အဓိကဒီနိုင်ငံရေးပါတီတွေအနေနဲ့ဒီနိုင်ငံရဲ့တိုင်းပြည်အခြားနိုင်ငံခြားတိုင်းပြည်တစ်ခုအစိုးရဒါမှမဟုတ်ဘာသာရေးဖွဲ့စည်းဒါမှမဟုတ်အခြားဖွဲ့စည်းတစ်ခုခုဒါမှမဟုတ်ပုဂ္ဂိုလ်တဦးထားနေပြီးတော့ငွေကြေးပစ္စည်းအခြားထောက်ပံ့တွေကိုတည်ရဲ့ဖြစ်စီတွယ်ဝဖြစ်စီရယူတုံးဆက်မှုလုပ်တဲ့ကိစ္စဒါရီနဲ့ပတ်သက်လို့ကန့်သက်တဲ့ကိစ္စပါအဓိကပါဝင်ဆွေးနွေးပြဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့အမျိုးသားဒီမိုကရေစီအင်အားစု NDF ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးခမောင်ဆွေဖြစ်ပါတယ်။နောက်တူကတော့ဒီလူ့ဘောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မူဇော်ဖြစ်ပါတယ်ခင်ဗျာ။သူတို့နှစ်ယောက်ကအတိကဆွေးနွေးမှာပါတခြားပံ့ပိုးဆွေးနွေးပေးမဲ့သူတွေလည်းရှိပါတယ်။ကျွန်တော်အရင်ဆုံးဦးခမောင်ဆွေမိကြပါတယ်ဦးခမောင်ဆွေကြားရမယ်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ဗျာ
။ဟုတ်ကဲ့ဦးခမောင်ဆွေဒီစာနဲ့ပတ်သက်လို့ဒီဥပဒေရနဲ့ပတ်သက်လို့ဦးခမောင်ဆွေတို့ရဲ့အမြင်သဘောထားသိချင်ပါတယ်ခင်ဗျာအရင်ဆုံး
။ဟုတ်ကဲ့ကျွန်တော်တို့ကိုစာပို့ပြီးတော့အရင်ဆုံးမိပါတယ်။ပြီးပြီးတော့ကျွန်တော်တို့ဒီကောင်းချင်းနဲ့ကျွန်တော်တို့နေပြည်တော်မှာတွေ့ခွင့်ရပါတယ်။ရတဲ့အခါမှာကျွန်တော်တို့ကတော့ဥယျာဉ်မှာပါပိသားဖြစ်တဲ့နိုင်ငံရောင်းဝယ်မြူပါဦးစေကိစ္စကိုမင်းနေမဲ့အစားပါပိသားဖြစ်တဲ့အတွက်မင်းနေမဲ့အစားဒီဥတွေကိုယူရခြင်းနဲ့ဆင်ဖြတ်လိုက်ဖို့ပဲရှိတယ်လို့ကျွန်တော်တို့အစားအုံဆုံးပြောပါတယ်။နောက်ပြီးတော့နိုင်ငံရောင်းဝယ်ယူတာကိုကန့်တဲ့ချက်ကိုကျွန်တော်တို့မကြင်ကျင်မှုလက်ခံပါတယ်လို့ပဲကျွန်တော်တို့ပြောခဲ့ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဆိုလိုတာကဥက္ကမောင်ဆွေတို့ကတော့ဒီလက်ရှိဒီမှာဘာလို့ဆိုကျွန်တော်အဲ့ဒီစာထဲမှာပဲတွေ့တာကသူတို့အနေနဲ့ဆွေးနွေးခေါ်နိုင်ငံရေးပါတီတွေကိုခေါ်ယူဆွေးနွေးတဲ့အခါမှာလေပါတီတွေရဲ့အကြံပြုချက်တွေမှာဒီဥပဒေချက်များပြဋ္ဌာန်းချက်များအတိုင်းတိကျစွာလိုက်နာဆောင်ရွက်စီရင်အကြံပြုသောပါတီ18ပါတီတဲ့နောက်နိုင်ငံခြားထောက်ပံ့ကိုလက်ခံနိုင်ရန်ဥပဒေလုံထုံးလုံးဤတတ်မှတ်ပေးတဲ့ကြောင့်အကြံပြုသောပါတီ16ပါတီနဲ့အကြံပြုတင်ပြရန်မရှိသောပါတီ18ပါတီရှိသူကိုတွေ့ရပါသည်ဆိုလို့အဲ့မှာရေးထားပါလေခင်ဗျာအဲ့တော့ဥက္ကမအမျိုးသားဒီမိုကရေစီအားစုအနေနဲ့ကဘယ်ထဲမှာပါပါလဲခင်ဗျာ
အဲကျွန်တော်တို့ကလက်ရှိအတိုင်းပဲဆက်ထားဖို့တင်နေဆိုရင်ကျွန်တော်အပြန်ပြုခဲ့ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီလိုအကြံပြုရဆိုရင်ဒီရမုံငွေကြီးရာရက်တီမှုနဲ့ပတ်သက်လို့ဥက္ကမောင်ဆွေတို့အမျိုးသားဒီမုစီအင်အားစုအနေနဲ့ဘယ်လိုများစဉ်းစားမိပါလဲခင်ဗျအ
ဲကျွန်တော်တို့ကဒီတင်းမှာပဲကျွန်တော်တို့ဒီရမုံငွေအရာပေါ့ဗျာလူငွေကောက်ခံတာတို့ကိုယ့်ဟာကိုယ်ရဲ့အိတ်ရဆိုင်ခဲ့တာတို့ဒီသားစုတွေနဲ့မိတ်ဆွေများစီကကောက်ခံတာတို့အစရှိရင်ဒီလိုကျွန်တော်တို့ဆက်သွားနေတာရှိပါတယ်အဲအဲ့တော့နိုင်ငံရောင်းဝယ်ထောက်ပံ့ယူရဆိုတာကဒီလိုမှနှောင်ကြိုးမကင်းနိုင်ပါဘူးသာဆိုလို့ရှိရင်ဒီမဲ့ဆိုလို့ရှိရင်မွေးစားခံရတဲ့လူပါတီဆက်လို့ရှိရင်အထုပ်ချာအနာပေါင်းထဲမှာလာပြီးတော့ကန့်သက်ခံရမှာပဲဖြစ်ပါတယ်။ငွေရတဲ့ပါတီတွေကငွေအားလူအားကိုစီးပွားငွေအားတခြားပါတီတွေမှာတခြားမကပါဘူးညာ။အဲဟန်ဒီကက်ဒေတာပေးထားမယ်ဆိုလို့ရှိရင်ပြီးတော့ပွဲမဲဆိုတဲ့အခါမှာနိုင်ငံရေးအချင်းချင်းတွေမှာတရားမျှတမှုနဲ့အဲကင်းဝေးမဲ့အခြေအနေကိုလည်းကျွန်တော်တို့တွေ့ရမှာပဲ။ဒါကြောင့်ကျွန်တော်တို့ကတော့အကြံပြုဒီလိုမျိုးပြတာဟာမကောင်းဘူးအချုပ်ချာအနာပုံထဲမှာပဲအဲဒီလွတ်လပ်ကင်းကင်းနဲ့နေစီချင်းနဲ့တောင်ကျိုးတဲခံရတဲ့နိုင်ငံရေးပါတီဖြစ်မယ်ဆိုရင်အနာဂတ်နိုင်ငံရေးမှလည်းပဲမကောင်းဘူးဆိုပြီးကျွန်တော်တို့ဆက်ချောက်ပြတ်ပါတယ
်ဟုတ်ကဲ့ပါခင်ဗျ
ာကျွန်တော်တို့မတောက်ခံရပါဘူးဟုတ်ကဲ့
ဟုတ်ကဲ့ဥက္ကမောင်ဆွေကျေးဇူးပါကျွန်တော်နောက်ပိုင်းမှာဆက်မေးစရာရှိပါတယ်လေလိုင်းပေါ်မှာခဏနေပြီးပါအောင
်ကျွန်တော်
ဟုတ်ကဲ့ဥက္ကောင်မူးစောကိုမေးချင်ပါတယ်ဥက္ကောင်မူးစောရှိပါလားခင်ဗျာကြားပါလားခင်ဗျာ
ကြားပါလေခင်ဗျာ
ဟုတ်ကဲ့ဥက္ကမိုးစောအခုဒီစာနဲ့ပတ်သက်လို့တော့သတိထားမိပါပါအဓိကနိုင်ငံရေးပါတီတွေငွေကြေးပစ္စည်းအခြားထောက်ပံ့များရယူခြင်းနဲ့ပတ်သက်ပြီးတော့တိကျစွာလိုက်နာဆောင်ရွက်ရေးဆိုပြီးတော့အဓိကတော့ပြည်ပတိုင်းပြည်တစ်ခုခုအစိုးရဘာသာရေးအဖွဲ့အစည်းတွေပုဂ္ဂိုလ်အဖွဲ့အစည်းတွေကနေပြီးတော့ငွေကြေးပစ္စည်းအခြားထောက်ပံ့တွေကိုတိုက်ရိုက်ဖြစ်စေတွယ်ဝိုက်ပြီးဖြစ်စေရယူသုံးစွဲမှုကိုကန့်သက်တယ်ဆိုတဲ့သဘောသူတို့ပြောတာပါအဲ့တော့ဥက္ကမိုးစောတို့သဘောထားဘယ်လိုရှိပါလဲခင်ဗျာ
ပထမတစ်ချက်ကျွန်တော်ပြောချင်တာကတော့ဒီနိုင်ငံရေးပါတီတစ်ခုအနေနဲ့ပေါ့ဗောမိမိအာဏာရရှိရေးအတွက်အခြားနိုင်ငံတစ်ခုခုကထောက်ပံ့တာအခြားအဖွဲ့အစည်းတစ်ခုကထောက်ပံ့တာနိုင်ငံရေးအာဏာရဖို့အတွက်ကြိုးစားတဲ့ကိစ္စတွေမှာအဲ့လိုနိုင်ငံတကာအကူအညီတွေရယူတဲ့ကိစ္စကတော့ ethically ယူတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အနေနဲ့လက်ခံပါတယ်ဒါတစ်ချက်ပါဒုတိယတစ်ချက်ကျွန်တော်လေးလာမိသလောက်လည်းပဲနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေကတခြားနိုင်ငံတစ်ခုခုရဲ့နိုင်ငံရေးပါတီတွေကနေပြီးတော့နိုင်ငံရေးအာဏာရဖို့ကြိုးစားတဲ့နေရာမှာအထောက်အပံ့အကူအညီမပေးရဘူးဆိုတော့သူတို့မှလည်းသူတို့ဥပဒေတွေသူတို့စည်းကမ်းတွေသူတို့လုံထုံလုံးကြီးရှိတယ်လို့ကျွန်တော်အနေနဲ့တော့ကျွန်တော်လေ့လာပြီးတော့အဲ့လိုလေ့လာလို့ရပါတယ်။နော်ဒါပေမဲ့ကျွန်တော်တို့ဒီနေ့ ကျွန်တော်ထပ်ပြီးတော့ကျွန်တော်ပြောချင်တာကခနေ့ကျွန်တော်တို့တိုင်းပြည်ထဲမှာဆိုလို့ရှိရင်ဗျာအဓိကနိုင်ငံရေးပါတီနှစ်ခုရှိတယ်အဓိကနိုင်ငံတစ်ခုကအာဏာရပါတီဖြစ်တယ်နောက်တစ်ခုကအာဏာရကိုအလားအလာရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုပါတီရှိတယ်နောက်ပါတီငယ်တွေလည်းရှိကြတယ်ပေါ့နော်ကျွန်တော်အာဏာရပါတီကအာဏာမရခင်အနှစ်20လောက်ကလေးကနိုင်ငံတော်ရဲ့အရှိန်အဟောင်းနိုင်ငံတော်အကြီးအကဲတွေကိုယ်တိုင်ခေါင်းဆောင်ပြီးတော့လူမှုရေးအသင်းအဖွဲ့လိုဟာမျိုးဖွဲ့စည်းတယ်နှစ်ကာလကြာရှိတော့နောက်ဖွဲ့စည်းပြီးတော့အဲဒီအသင်းဝင်ကြီးတွေအဲဒီနိုင်ငံတော်ရဲ့အရှိန်အဟောင်းနဲ့စီးပွားရေးလုပ်ငန်းတွေနိုင်ငံတော်ရဲ့အရှိန်အဟောင်းနဲ့ဒီအသင်းအဖွဲ့ကြီးကိုတိဆောက်ပြီးတော့နိုင်ငံရေးပါတီအဖြစ်ပြောင်းတဲ့အခါမှာလည်းပဲအဲဒီပိုင်ဆိုင်မှုတွေအကုန်လုံးကိုအဲဒီပါတီကိုလွှဲပေးလိုက်တယ်တပတ်ကနိုင်ငံရေးပါတီကြတဲ့အခါကျတော့အနည်း20လုံးလုံးထောင်ထဲမှာအနည်း20လုံးလုံးဒီပါတီဝင်တွေဒီပါတီခေါင်းဆောင်တွေကဘဝတွေပြည့်ကျိုးကျေပြီးတော့မှအခုတပံပြန်ပြီးတော့သူတို့ပါတီကိုဒီဆောက်ခွင့်ရတဲ့အနေအချိန်တွေဖြစ်တယ်။အဲ့ကျွန်တော်ရွေးကောက်ပွဲကော်မရှင်အနေနဲ့ကျွန်တော်ပြောချင်တာကတော့နော်ဒီလိုအခြေအနေမျိုးဟာတစ်တစ်ချက်တရားမျှတမှုရှိသလားမရှိဘူးလားဆိုတာကိုသိသိချာချာစင်လာတဲ့ဒီချက်ကြော review လုပ်တဲ့လို့ကျွန်တော်အနေနဲ့တော့ပြောချင်တယ်ဒုတိယတစ်ချက်အနေနဲ့စဉ်းစားချင်တာဟိုစဉ်းစားရေကောက်ပွဲကော်မရှင်အနေနဲ့စဉ်းစားတဲ့လို့ကျွန်တော်အနေနဲ့ယူဆတာကဒီနိုင်ငံရေးပါတီတွေကိုအခုမှစပြီးတော့တူတောင်းဝင်ပေးမယ်ဆိုလို့ရှိရင်เนาะအခုမှစပြီးတော့တောင်းဝင်ပေးမယ်ဆိုလို့ရှိရင်လည်းပဲဒီနိုင်ငံရေးပါတီတွေရဲ့ယက်တီရှင်တန်မှုဘယ်လိုစည်းရုံးမလဲနော်ဘလို့တိဆောက်မလဲသူတို့ရက်တီကိုဘလို့လုံမလဲဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းပဲရေကောက်ပွဲကော်မရှင်အနေနဲ့စဉ်းစားပေးတဲ့နယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒီလိုယူဆပါတယ
်တချို့သရရှင်တွေကိုလှည့်ပေးခြင်းလို့ပါဟုတ်ခုအရင်ဆုံးကျွန်တော်ဟိုကိုမောင်မောင်လွင်ကိုလှည့်ပေးခြင်းပါလေကိုမောင်လွင်ကြားပါလားခင်ဗျဟု
တ်ကဲ့ကျွန်တော်ဆွေးနွေးခြင်းလာလဲပါတယ်မင်းလည်းခြင်းလာလဲပါတယ်ဗျာအခုအဲ့ကဒီကျွန်တော်နိုင်ငံရေးပါတီတွေကပြည်ပနိုင်ငံတွေရဲ့ထောက်မကူညီမှုပေါ်တော့ဝေကြီးလက်မခံရဘူးရှိတော့ကသူတို့ကအဓိကတော့ဗျာဒါကတော့အဲကျွန်တော်ကဒါကြည့်မယ်ဆိုလို့ရှိရင်မှန်တယ်လည်းပြောလို့ရတယ်မှားတယ်လည်းပြောလို့ရတယ်ဒါပေမဲ့ကျွန်တော်အနေပြောရရင်ကျွန်တော်တို့ဒီချက်ကကွန်မြူနတီပါတီဆိုတော့စဖြစ်လာတာကဘာမယုံမသားနဲ့ဖြစ်လာတာကွာကွန်မြူနတီပြောပြီးပြီဒါလူမျိုးချင်းဆိုတော့နိုင်ငံတော်ရဲ့ရင်းနှီးငွေကြေးတွေအဆောင်အုံတွေနေနေရအကုန်လုံးပိတ်ပဲပြောတော့ဆိုပြပါတီဝင်အားတော်ပါပဲအဆောင်ဝင်နေရအဆောင်ရန်ရတဲ့ကျောင်းဆရာမတွေဝန်ထမ်းတွေအဲ့ဒါစစ်သားတွေနဲ့သူတို့ဖွဲ့ပြီးတော့အခုတော့ကျွန်တော်ဗလိဒမန်နဲ့ပါတီဆိုပြီးလုပ်လိုက်တာအဲ့ပါတယ်ကွာသူတို့ကိုယ်တိုင်ကဒီပါတီကိုမဟုတ်ဘူးလေဦးရေကမှာနိုင်ငံတော်ရဲ့ငွေကြေးမတုံးချင်အောင်နိုင်ငံတော်ရဲ့ဂျင်ရန်ရတို့လူငယ်ရတို့မတုံးချင်အောင်ဆိုတာစပြီးချိုးပေါတာအဲ့တော့အဲ့လိုချိုးပေါတာကိုအခုလက်ရှိရှိနေတဲ့ကျန်တဲ့နိုင်ငံရေးပါတီတွေကဒါလိုတရားစွဲဖို့တင်တယ်ဒါအောင်ကောက်ဖို့တင်တယ်နောက်တစ်ခုကကျွန်တော်တို့ကပြည်ပအနေနဲ့ငွေကြေးကိုအကူအညီမလိုစေခြင်းဆိုမယူစေခြင်းမဆိုလို့ရှိရင်ဟလာရုပ်ကောက်ဝယ်ဥပဒေကကိုယ်တိုင်တယောက်ကဒီကျွန်တော်ရုပ်ကောက်ဝယ်ဖို့မယ်ဆိုလို့ရှိရင်ဒီပေါ်စစ်5000တရားမယ်ဆိုတော့အားလုံးလေးရှော့ပေးရမယ်ဒါပေမဲ့ရုပ်ကောက်ဝယ်ရဲ့ရလာကိုကန့်ကွက်ခြင်းလို့ရှိရင်ဒီပေါ်စစ်စတဲ့တဲ့ဘောတော့ဒီသဘောဝင်စတဲ့တင်ပြီးတော့မှကံကိုရမယ်တရားစွဲရမယ်ဆိုတဲ့ဟာလေဒီလိုမျိုးငွေကြေးအပိုင်းမှာလည်းဒီအစိုးရကရှော့ပေးရမယ်နောက်တစ်ခုကအစိုးရကဒီပြဿနာရှိရှိနေတဲ့ဒီအာရယာကျွန်မပါတီကိုလည်းကထင်သာမြင်သာတဲ့တရားမျှတမှုကိုသူကနေတော့အရင်ဥပအောင်ပြပြီးတော့မှကျန်တဲ့လူတွေကိုဆန်သွားလုပ်ရမယ
်နောက်တော့ရှင်တူရှိပါတယ်ကိုမြင့်သေးကိုမြင့်သေးကအရင်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဝင်ဟောင်းလို့ပြောပါတယ်ရန်ကုန်မြို့ကထင်ပါတယ်ကိုမြင့်သေးကြားပါလားခင်ဗျဟု
တ်ကဲ
့ဟုတ်ကဲ့ကိုမြင့်သေ
း
အော်ဟုတ်ကဲ့
မကြည့်ပြတော့ကြတာကျွန်တော်အိဆာလူလူနဲ့အတူတူတယ်မြင်သေးက
ဟုတ်ကဲ့
ကျွန်တော်ပြောချင်တာကတော့ဒီရန်ကုန်နဲ့ပတ်သက်လို့ကျွန်တော်ကယူသိတယ်လို့ပဲကျွန်တော်ကယူဆရတယ်ဗျဒီကားကဘာကြောင့်လဲဆိုတော့ခါကြတယ်ကျွန်တော်တို့ဟိုဇာတ်ကလူဒရိုင်ဘာဖြစ်ပြီးကဒီရောက်လာတဲ့ဒီကြီးနဲ့ပတ်သက်ပြီးတော့လူငယ်နဲ့ပတ်သက်လို့ကျွန်တော်မှန်မှန်လန်လန်ပြောပြလို့ပဲယူကြည့်ပါတယ်လို့ဒီပြောတာကျွန်တော်ကြားပြီးတယ်ဗျအဲ့တော့မှန်မှန်ဆရာပါဆိုတော့ကျွန်တော်တို့မြို့သားမျိုးစီအဖွဲ့ချုပ်ကကျွန်တော်တို့ဒီဘာရင်လုပ်နေကြလဲဆိုပညာရေးနဲ့စာမရေးကွန်ရက်တွေလုပ်တယ်၊ပြည်နယ်ကွန်ရက်တွေလုပ်တယ်။လုပ်တဲ့အတွက်ကျွန်တော်တို့ကတမန်ကောင်ကလုပ်ခဲ့တာဒီရပါတယ်ဒီအခိုက်အတန့်နဲ့ပတ်သက်လို့ဒီမှာရှိတဲ့ဒီပြတာကိုကျွန်တော်အနေနဲ့အဲဒါနဲ့တက်အကြံပြုရအောင်။ဒါပေမဲ့ပါတီချက်သိမ်းရဆိုတာလည်းကျွန်တော်လက်မခံဘူး
။ဟုတ်ကဲ့ကွန်မြူနတီကျွန်တော်ကွန်ရက်ကိစ္စကိုတီးခြားထပ်တော့မေးစရာရှိပါတယ်။အဲ့တော့ကွန်ရက်ကိစ္စကျွန်တော်နောက်မှထပ်ဆက်ပါဦးမယ်။ကွန်မြူနတီခဏလီလိုက်ပေါ်မှာနေပြပါဦး။ကျွန်တော်ဥက္ကမောင်ဆွေကိုလှည့်ပေးခြင်းပါတယ်။အငယ်ဥက္ကမောင်ဆွေကြားပါလားခင်ဗျ။ကဲ
ကြားပါတ
ယ်။ဟုတ်ကဲ့အငယ်ဥက္ကမောင်ဆွေခုနကပြောကြတဲ့အထက်မှာအဓိကတော့အာနာယပါတီကတစ်ဖက်စောင်းနေလို့ဖြစ်နေတယ်။သူတို့မှာငွေကြေးရောဟိုပန်ဆန်ဟိုလုံနိုင်တဲ့ရမုံငွေရောတခြားနိုင်ငံတော်အရေးမြစ်တွေသူတို့ရယူထားတယ်။တရားမျှတမှုမရှိဘူးဆိုတဲ့ပြောဆိုချက်တွေရှိပါတယ်ဒါကိုကော်မရှင်နေနဲ့လည်းစဉ်းစားတင်နေဆိုရယ်ဆွေးနွေးချက်တွေရှိပါတယ်ဥက္ကမောင်ဆွေရောဘယ်လိုယူဆပါလဲ
ဒါကတော့ကျွန်တော်တို့ဘာကောင်းလဲအဲ့အချိန်ခါတော့ကျွန်တော်တို့ဘာမှမကန့်နိုင်တဲ့အချိန်ခါကို
ဒါကဒီစစ်အုပ်ချုပ်ရေးအောက်မှာဖြစ်လာတဲ့ဒီအသင်းအဖွဲ့ကြီးကနေပြီးတော့ပါတီထောင်တဲ့အခါမှာဒီငွေကြီးတွေပါသွားတာပေါ့အဲ့လိုပဲအစဉ်အဆက်ကျွန်တော်တို့ရှိခဲ့တာလည်းရှိပါတယ်ဒီလိုသာပြန်ပြီးတော့လုပ်ကြမယ်ဆိုလို့ရှိရင်တော့
ဟုတ်ပါပြီကြားရအောင်ပြန်မှတ်ဖို့
နောက်ဒီအသင်းအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီလားငွေကြီးယူနိုင်ငံရေးငွေကြီးယူထားတဲ့ပုံစံတွေဟာကျွန်တော်အစိုးရနဲ့ပတ်သက်တဲ့အဖွဲ့ကနေပြီးတော့ဟာဒီကိုလည်းကွန်ဖရင့်ဆစ်ဆေးဖို့လိုပါတယ်ကြားအဲ့ခက်တာကျွန်တော်အခုဆွေးနွေးနေတာကနိုင်ငံသားငွေကျွေးကိစ္စဆွေးနွေးနေရနေပြီးတော့တနေ့ဟိုကြောင်းသွားတော့မသိဘူးပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်ပြောချင်တာတစ်ချက်ပဲရှိပါတယ်အိတ်ချီချီလည်းမပြောပါဘူးနိုင်ငံသားအထောက်ပံ့ပေးတယ်ဆိုတာကပါတီတိုင်းကိုပေးမှာမဟုတ်ဘူးဗျာအဲသူတို့မွေးရင်မွေးစားခြင်းနဲ့ပါတီတွေပေးမှာဆိုတော့ကဒါဒီရွေးကောက်ပွဲမှာပါတီစုံရွေးကောက်ပွဲကမှသူတို့လူသားတယ်ဆိုရင်တော့ပါတီစုံအမြင်နဲ့ပဲကြည့်ဖို့လိုတယ်အဲ့လိုမှမကြည့်ဘဲတပါတီတည်းနှစ်ပါတီတည်းပေးနေမယ်ဆိုရင်တော့ဖြစ်ရင်ဒါပေးခဲ့လို့ယူခွင့်ရှိတယ်ဆိုရင်ပေါ့လေတရားမျှတသက်သက်တဲ့ရွေးကောက်ပွဲကြီးဖြစ်မှာလည်းမဟုတ်ဘူးတော်တည်သွားမှာပဲအဲကျွန်တော်ပြောချင်တဲ့အကြံပေးချင်တာကတော့နိုင်ငံပါတီတွေလည်းများနေတယ်ဟုတ်ကဲ့ကျွန်တော်တို့ငွေကြေးလည်းမပြည့်စုံဘူးဆိုလို့ရှိရင်နိုင်ငံရငွေကိုယူမယူရမယ်ပေးတယ်ပေးချင်ကြတယ်ဆိုရင်ကော်မရှင်ကိုပေးဖို့လိုပါတယ်ကော်မရှင်ကနေပြီးတော့ခံခွဲပြီးတော့ကယူရောက်ပွဲမှာဟာမဲယုံကျွန်တော်တို့စောင့်မယ်ဟာမဲယုံကိုယ်စားလှယ်တွေယူရောက်ပွဲဝင်မဲ့ပါတီတွေမှာအချိုးအစားလိုက်ပြန်ခွဲဝေပြီးတော့ကပေးမယ်ဆိုရင်နိုင်ငံရငွေယူတဲ့ကိစ္စတပါတီရင်းပေးတာမဟုတ်ဖင်းနဲ့နိုင်ငံတော်ကိုပေးပြီးတော့နိုင်ငံတော်ပါတီစုံဒီမိုကရေစီကိုညှိနှိမ်ကြပါတယ်ဆိုတဲ့လေတံကောင်းတွေပြည့်နေတဲ့ပုံစံတွေဟာအဲ့ပုဂ္ဂိုလ်ကြီးကနေပြီးတော့ကော်မရှင်ကိုပေးပြီးတော့ကပါတီစုံစနစ်ကြီးကိုကောင်းအောင်လုပ်မယ်ဆိုလို့ရှိရင်ဖြစ်နိုင်ရည်ရှိရလို့ပြောကြင်ပါတယ်အဲ့တော့ခုနပြောလို့ပေါ့ဗျာကြားလဲကြားပါတယ်အဲ့လိုဒီနိုင်ငံတော်ငွေကြေးတွေယူတာတော့မကောင်းဘူးပေါ့ဗျာကော်မရှင်ဥပဒေမှာလည်းပါတာဘူးတစ်ဖက်ဆောင်းနေမလုပ်ရင်လည်းအကောင်းဆုံးပေါ့ဗျာအဲ့တော့တစ်ဖက်ဆောင်းနေမလုပ်ဖို့ရလုပ်ပြီးသားဟာလည်းပြန်စစ်ဖို့ဆိုတော့တော့လုပ်မယ့်ဟာလည်းကြည့်ရင်လည်းပဲကြည့်ကြတားဖို့လူတွေလိုပဲကျွန်တော်ယူဆပါတယ်ဒါတော့ပဲပြောကြင်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနအဲ့ဒါအငယ်ဦးခမောင်ဆွေပြောတဲ့ချက်ကလည်းစဉ်းစားစရာပါယူကော့ဝဲကော်မရှင်ကနေတဆင့်ပါတီတွေကိုဖြန့်ခွဲမလားဆိုစဉ်းစားချက်ပါနောက်တစ်ခုကျွန်တော်အငယ်ဦးခမောင်ဆွေကိုပဲကျွန်တော်မေးချင်တာကဒီထဲမှာခုနစာထဲမှာကျွန်တော်တစ်ခုထွေပါတယ်တီစဲဥပဒေအရအသင်းဖွဲ့စည်းခြင်းဆိုင်ရာဥပဒေအရတဲ့တခြားအမိတွေအဖွဲ့စည်းအမိတွေနဲ့ငွေကြေးယူတဲ့ကိစ္စကိုလည်းတားမြစ်ပါတယ်ဆိုလိုတာကတော့ဒီဥပဒေကနိုင်ငံရေးပါတီများသာမကရင်းပါတီကဖွဲ့စည်းပေးထားတဲ့ပါတီအဖွဲ့အစည်းအစဉ်စစ်တွေနောက်ရင်းပါတီရဲ့ပါတီဝင်ဖြစ်သူတိုင်းကဆောင်ထိန်လိုက်နိုင်ရမယ်ဆိုတဲ့အသုံးနှုတ်ပါပါတယ်အဲ့တော့ပါတီတရမှာနိုင်ငံရေးပါတီတရမှာပါတီဝင်လောက်တာနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းတွေမှာဥဆောင်ပြီးလုပ်ဖို့အတွက်အခက်အခဲတော့ရှိသွားနိုင်ပါလေဖွံ့ဖြိုးရေးလုပ်ငန်းတွေဆိုတော့ငွေကြေးယူပြီးလုပ်ရတဲ့လုပ်ငန်းတွေပါအဲ့တော့အဲ့လိုအခြေအနေမျိုးနဲ့ပတ်သက်လို့ဥက္ကမောင်ဆွေဘယ်လိုယူဆပါလဲ
ဒါကတော့ဗျာတရားမျှတခြင်းမမျှတခြင်းဆိုတာပဂတိနေထားပေါ်မှာကြည့်ပြီးဆုံးဖြတ်ရမှာဟုတ်ကြနိုင်ငံပါတီတွေဟာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ခွင့်ရှိသလားလုပ်ခွင့်ပေးမှာလားစီးပွားရေးရှာခွင့်ပေးမှာလားဒါဒီထဲမှာကျွန်တော်တို့ဒီကျန်းမာရေးကိစ္စတွေပညာရေးကိစ္စတွေလူမှုရေးကိစ္စတွေကိုဆောင်ရွက်ဖို့အတွက်မတီရလိုက်ပေါ့ဗျာလုပ်နိုင်ခွင့်ပေးတာလားဒါမို့နိုင်ငံပါတီဆိုတာပြည်သူ့ကိုမူဝါဒအရ advocate လုပ်ပြီးတော့ကဒီလမ်းကြောင်းကသွားရင်ကောင်းတယ်ဟိုလမ်းကြောင်းကသွားရင်မကောင်းဘူးဆိုပြီးတော့ကပြည်သူလမ်းပြခေါ်ဆောင်တဲ့အလုပ်ကိုပဲလုပ်ရမှာလားဆိုတော့ကတ္တားချဖို့လိုတာပေါ့ကျွန်တော်တို့ပါတီမှာလားပါတီအလတ်ပါတီငယ်တွေမှာငွေကြေးမပြည့်စုံတဲ့အခါကျတော့ကလူမှုရေးကျန်းမာရေးကျွန်တော်တို့ဘယ်လိုမှလုပ်မပေးနိုင်ဘူးခုနပြောလို့ပေါ့ဗျာမျက်စိကျတဲ့နိုင်ငံကပုံကိုယ်တွေကမျက်စိကျတဲ့ပါတီကြီးတွေကိုလာလာဆက်သွယ်ပြီးတော့ကျန်းမာရေးဆောင်ရှောက်မှုလုပ်ပေးမယ်ဆိုပြီးလုပ်ကြရလေရှိပါတယ်ကောင်းလားဆိုတော့ကောင်းပါတယ်ဒါပေမဲ့ပါတီတိုင်းကသူမလုပ်နိုင်ခြင်းမရှိပါဘူးဒါလေးပဲတရားမျှတမှုကိုလာပြီးထိခိုက်စေပါတယ်အဲ့တော့နိုင်ငံကြားကငွေလူတွေဟာဒီပါတီကနေလူမှုရေးလုပ်တာအပြင်ကျန်းမာရေးပညာရေးလုပ်ကြမယ်ဆိုလို့ရှိရင်တော့ဖြစ်ရင်ဒီကောင်ကမတိုင်ခင်တည်းကကြိုးပြီးတော့ကအဲဒီကောက်ပွဲမဲ့ဆွေမှုကိုလုပ်နေပြီလို့ကျွန်တော်တို့ပြောနိုင်ပါတယ်အဲကြမ်းခံရေးဆိုလို့ရှင်လက်နေခင်းတယ်ဟုတ်လားအဲ NLD ဆိုရင်ချင်းစည်လိုက်ထိုးရရက်ကူတွေတဲ့မှာကျွန်တော်တို့ပါတီတွေပတ်စံမရှိတော့မထိုးနိုင်ဘူးအဆက်အသွယ်မရှိတော့မလုပ်နိုင်ဘူးအဲ့တော့ပါနိုင်ငံရေးလုပ်ကြတဲ့နေရာမှာဘယ်လိုသာညာတစ်ဖြားတွေနဲ့တာပြီးလုပ်နေကြမယ်ဆိုရင်တော့ဖြစ်ရင်နိုင်ငံရေးကတခြားဘေးကအငင်းနိုင်ငံလိုပေါ့ဗျာပတ်စံရှိရင်ဒီကောက်ပွဲနိုင်တယ်ဆိုတဲ့အဖြစ်ကိုရောက်အောင်တွန်းပို့နေတဲ့အနေအထားယူတော့ကော်မရှင်ကမတားဘူးဆိုရင်တော့ဒါကမြတ်တာတန်ရှင်းဟလာကျွန်တော်တို့ဟောပေါ့ခဗျာဟိုကြက်တည်းရှိတဲ့ရုပ်ောက်ပွဲဒီဖြစ်လာမှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်အဲ့တော့ဒီကနပြောတဲ့အသင်းဖွဲ့တွေ၊ကွန်ရက်တွေ၊ဘာတွေကတော့ဗျာဒီအသင်းအနေနဲ့လုပ်မယ်ဆိုရင်တော့သူတို့ကန့်သက်ချက်ရလုပ်ချင်တဲ့လုပ်ပေါ့မလုပ်ချင်ဘူးဆိုရင်လုပ်ခွင့်ရှိတယ်ဆိုရင်လည်းပဲပါတီပေါင်းစုံပြန်ခေါ်ပြီးတော့ဆွေးနွေးပြီးတော့ကလုပ်သိရင်လုပ်သိဆိုတော့တော့ဗျာမေးမြန်းပြီးတော့ကလုပ်မယ်ဆိုရင်တော့ဖြစ်ရင်ဒီကိစ္စကိုတော့ဖြတ်ကျော်နိုင်ပြီမယ်တင်ပါလေကျွန်တော်တို့ဘာမှမျက်စိရစီလည်းမရှိဘူးဘာမှလည်းမပြောချင်ဘူးဒီကိစ္စတွေတော့ဖြစ်
ဒါအ
ားလုံးနဲ့ဆိုင်တဲ့ကိစ္စမဟုတ်ဘူးပါတီတွေကတော့ဘာမှပြောစရာကြောင်မရှိဘူးလို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဥက္ကပေါင်းဆွေကျေးဇူးများကြီးတင်ပါတယ်ကျွန်တော်နောက်တူဒီလိုင်းပေါ်မှာရောက်နေပါတယ်မတ်မီနီတင်းကျော
်ကျွန်တော်လည်းမရှိတော့ရင်ကျွန်တော်ချားရတော့မယ်နော
်ဟုတ်ကဲ့ပါကျွန်တော်ကျေးဇူးပါဥမတ်မီနီတင်းကျော်ဒီမိုကရေစီပါတီက CC ဖြစ်ပါတယ်မတ်မီနီတင်းကျော်ကြားပါလားခင်ဗျာ
ဟု okay ကြားပါတယ်ရှင်အဲကျွန်မဒီမိုကရေစီပါတီကမဟုတ်ပါဘူးဒီမိုကရက်တစ်ပါတီ
မြန်မာကပါဟုတ်ကဲ့ဟုတ်ကဲ့
Okay.
Democratic Party မြန်မာနော်ဟုတ်ကဲ့မမီနီတင်းကျော်ကဒီပါတီရမုံငွေကိစ္စနဲ့ပတ်သက်လို့ဒီပြည်ပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပြဖို့တဲ့စာပေါ့ပြပြီးတော့ထင်ပါတယ်အဓိကတော့ဒီပြပနေပြီးတော့ငွေကြေးမယူရဘူးပုတ်ကိုစီစီကနေပြီးတော့ငွေကြေးပစ္စည်းအထောက်ပံ့နေဓာတ်ရိုက်ဖြစ်စွေတွေ့ဝိုက်ဖြစ်စီရယူ30ချင်းမလုပ်ဖို့ဆိုရတယ်နေတင်းကျကျနဲ့သတိပေးတဲ့သဘောမျိုးပေါ့အဲ့တော့ဒီဥပဒေနဲ့ပတ်သက်လို့မမီနီတင်းကျော်တို့ဘယ်လိုယူဆပါလဲခင်ဗျ
ဒီဥပဒေကတော့ကျမတို့ပါတီငယ်လေးတွေကိုနှိပ်ကွက်တဲ့ဥပဒေလိုပဲကျမတို့ကတော့ယူဆပါတယ်။ဘာလို့လဲဆိုတော့ပါတီကြီးတွေကကြတော့เนาะဒီဥပဒေနဲ့ပတ်သက်ပြီးတော့လိုက်နာခြင်းရှိတာမှမဟုတ်ပဲနိုင်ငံတကာကနေပြီးတော့ငွေကြေးအထောက်အပံ့နေလဲပါတီကြီးတွေကရတယ်เนาะနောက်တော့ကဟိုအစတဲကကိုတိုင်းပြည်ရဲ့ဘဏ္ဍာငွေကြေးတွေကိုတုံးပြီးတော့ပါတီထောင်ထားတဲ့ပါတီကြီးတွေဆိုတာကလည်းငွေကြေးတွေတောင့်တင်းပြီးတော့ရထားတဲ့ပါတီတွေရှိတယ်လေအဲ့လိုပါတီတွေကတော့ငွေကြေးတွေတောင့်တင်းတာဗောရတာဗောကျမတို့လိုပါတီငယ်လေးတွေကတော့ကိုယ့်ရဲ့ရက်တီကိုယ့်ရဲ့ကိုပိုင်ငွေနဲ့တူးဒီဟိုတူးချင်းရဲ့ကိုပိုင်ငွေတွေနဲ့ရက်တီရတဲ့အခါမျိုးဆိုတဲ့အခါကျတော့ဒီဥပဒေကတော့ကျမတို့ပါတီငယ်လေးတွေကိုတော့ပေါ်ပြီးတော့လုတ်ပိုင်ခွင့်နေမရှိအောင်ပေါ်ပြီးတော့ထိန်းချုပ်တဲ့ဥပဒေလို့ကျမတို့ကတော့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျထိချုပ်တဲ့ဥပဒေဆိုတာခုနကဥက္ကမောင်ဆွေပြောသွားတဲ့အထက်မှာတော့နည်းနည်းစဉ်းစားစရာတော့ရှိတယ်။သူကတော့ပြပအဖွဲ့အစည်းတွေအနေနဲ့သူတို့စိတ်ဝင်စားစရာဖြစ်တဲ့ပါတီကြီးတွေကိုပို့ပြီးတော့မပေးနိုင်ဘူးလားပါတီငယ်တွေအတွက်ပို့အကျိုးမဖြစ်နိုင်ဘူးလားဒီဥပဒေက။အဲ့လေအဲ့ဘက်တောင်းအောင်ကြည့်ရအ
ောင်
။ဟုတ်ကဲ့
မဖြစ်နိုင်ပါဘူး။ဘာဖြစ်လဲဆိုတော့ပါတီကြီးတွေကသူတို့ကညီညွတ်စုံနဲ့သူတို့မှာကဟိုနိုင်ငံတကာရဲ့ငွေကြေးစီစဉ်မှုလည်းရှိတယ်။သူတို့ရဲ့မူလငကိုကလေးကရှိထားတဲ့ငွေကြေးတွေကလည်းဟိုတိုင်းပြည်ကနေပြီးတော့ရထားတဲ့ငွေကြေးတွေကလည်းရှိတယ်အဲ့တော့ကြောင့်မလို့ဒီဥပဒေကတော့ကျမတို့ပါတီငွေတွေပါတီလက်တွေအတွက်ကိုတတ်တတ်စီယုံရေးတွေဆင်းလို့မရအောင်လုတ်ပိုင်ခွင့်တွေလုတ်လို့ပေါ့နော်လုတ်လို့မရအောင်တန့်တတ်တဲ့ဥပဒေလို့ကျမတို့ကတ
ော့အဓိကရမုံငွေကြေးရရတ္တိမှုအတွက်ခက်ခဲအောင်လုတ်တဲ့သဘောခက်ခဲသွားတဲ့သဘောမျိုးပေါ့နော်
ဟုတ်ပါရဲ့ရှင်
ဟုတ်ကဲ့မမီနီတင်းကျော်ကျေးဇူးပါကျွန်တော်နောက်ထပ်ထပ်မိဖို့ရှိပါတယ်လေလိုင်းဝမှာခဏနေပြောင်းကျွန်တော်ကော်မိုးစော်လှည့်ပေးခြင်းပါတယ်ကော်မိုးစော်ကြားရမယ်ထင်ပါတယ်ခင်ဗျဟုတ
်ကဲ့
ဟုတ်ကဲ့ကော်မိုးစော်ကျွန်တော်တစ်ချက်ဒီမှာတစ်ချက်မေးခြင်းတာကအခုခုနကဆွေးနွေးသွားတဲ့အထက်မှာလည်းတစ်ခုပါပါတယ်အဓိကတော့ဒီပါတီကဖွဲ့စည်းပေးထားတဲ့ပါတီအဖွဲ့အစည်းအစဉ်စဉ်နေနောက်ရင်းပါတီရဲ့ပါတီဝင်ဖြစ်သူတိုင်းကလည်းဒီဥပဒေကိုစောင့်ထိတ်လိုက်နာရမယ်ဆိုပြီးတော့ဖော်ပြပါတယ်အဲ့မှာအသင်းဖွဲ့ဆိုတဲ့နေရာမှာသူတို့အဓိပ္ပာယ်ဖွင့်ပါတယ်အစည်းယုံသမဂ္ဂပါတီကော်မတီအဖွဲ့ချုပ်အသင်းစုတအူးကလပ်နဲ့ဆိုတော့ကကွန်ရက်တို့ဘာလို့လဲပါပါတယ်အဲ့တော့ဆိုတော့ကပါတီဝင်ခုနကျွန်တော်ဦးခင်မောင်စီကိုမိခဲ့လို့ပဲပါတီဝင်လှုပ်ထားတဲ့လူတယောက်ကတခြားဖွံ့ဖြိုးရေးလုပ်ငန်းတွေကိုငွေကြေးယူပြီးတော့ဥဆောင်ပြီးလုပ်ဖို့အတွက်အခက်အခဲတော့ကြုံသွားနိုင်ပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ရောကိုအောင်မှုစော်တို့ဘယ်လိုယူဆပါလဲ
အဲ့ဒီကိစ္စကျွန်တော် very controversial တော်တော်လေးကိုဘယ်လိုခေါ်လဲဟိုရှုပ်ထွေးရလို့ကျွန်တော်အနေနဲ့တော့မြင်တယ်ဥပမာပေါ့နော်ကျွန်တော်အနေနဲ့ကျွန်တော်တို့ပါတီကိုဝင်တယ်ဒီပြိုင်နက်ထဲမှာကျွန်တော်ရဲ့စာဝင်နေရတဲ့ကျွန်တော်အလုပ်လုပ်ရမှာရှိတယ်။ကျွန်တော်ရဲ့စာဝင်နေရတဲ့ကျွန်တော်အလုပ်လုပ်လို့ရှိရင်ကျွန်တော်ဒီလူမှုရေးလုပ်ငန်းကိုဝါသနာပါတယ်ဆိုလို့ရှိရင် NGO တစ်ခုခုမှကျွန်တော်အလုပ်လုပ်ရင်လုပ်မယ်။အဲ့ဒါကျွန်တော်ရဲ့စာဝင်နေရကိုကျွန်တော်ဖြည့်ရှင်းမယ်။ဒါပေမဲ့ကျွန်တော်ယုံကြည်မှုရကျွန်တော်ပါတီကိုကျွန်တော်ဝင်မယ်။ဆိုလို့ရှိရင်ကျွန်တော် NGO မှာကျွန်တော်စာဝင်နေရတဲ့ကျွန်တော်အလုပ်လုပ်မယ်ဆိုလို့ရှိရင်တစုံတရာကူးနာလို့နိုင်ငံခြားငွေနိုင်ငံခြားအကူအညီဆိုတာနဲ့ပတ်သက်ကောင်းပတ်သက်နိုင်တယ်။ဆိုတော့ကျွန်တော်ပါတီဝင်မယ်ပါတီမှာကျွန်တော်အလုပ်လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တက်ကြွနဲ့ကျွန်တော်နားလည်တဲ့အလုပ်ကိုမလုပ်ရတော့ဘူးဆိုတဲ့သဘောတက်ရောက်တယ်။အဲ့ဒါဆိုကျွန်တော်စာဝတ်နေရေးကိုကျွန်တော်ဘယ်လိုဖြေရှင်းမလဲ။အဲကျွန်တော်စာဝတ်နေရေးကိုကျွန်တော်ဖြေရှင်းမယ်ဆိုလို့ရှိရင်လည်းပါတီကထွက်ဆိုတဲ့သဘောကိုတက်ရောက်တယ်။ဒီကော်မရှင်ကိုရွေးကောက်ပွဲကော်မရှင်ကိုကျွန်တော်အကြံပြုချင်တာကအခုရှိနေတဲ့ကုမ္ပဏီပါတီတစ်ခုနဲ့တစ်ခုအကြားဒီရှင်းပြမှုတွေမှာတကယ်ပဲ level playing field ရှိသလားမရှိသဘူးလားဆိုတာကိုသိကြတုံးသက်သိနေတယ်။နောက်တစ်ခုကနိုင်ငံရေးပါတီတကယ်ရည်တည်ရှင်းပြနိုင်အောင်တည်တည်ချာချာစဉ်းစားပေးတဲ့လို့ကျွန်တော်အနေနဲ့မြင်တယ်။နောက်တစ်ခါနိုင်ငံရေးပါတီတွေမှာနိုင်ငံတကာနဲ့ပတ်သက်တဲ့လုပ်ငန်းတွေရှိတယ်။ရှိတဲ့အခါကျနိုင်ငံရေးပါတီအချင်းချင်းပူးပေါင်းဆောင်ရွက်ကြရတာရှိတယ်။ကျွန်တော်တို့နိုင်ငံကနိုင်ငံရေးပါတီနဲ့တခြားနိုင်ငံကနိုင်ငံရေးပါတီနဲ့နော်ဟိုဒေတာရင်းကနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်ရတာရှိတယ်။အဲ့လိုပူးပေါင်းဆောင်ရွက်ကြတဲ့အခါမှာကြတော့တချို့နိုင်ငံရေးပါတီတွေကတက်နိုင်တယ်တချို့နိုင်ငံရေးပါတီတွေကမတက်နိုင်ဘူး။ အဲ့လိုမတက်နိုင်တဲ့အခါကျတော့ဥပမာနိုင်ငံတစ်ခုသွားပြီးတော့အစည်းအဝေးတစ်ခုတက်တာအစဖိတ်ကြားတဲ့ဖွဲ့စည်းရတာဝန်ခံရတာတွေရှိတယ်။အဲ့ဒီလိုကိစ္စမျိုးတွေကလည်းပဲနိုင်ငံတကာအကူအညီနဲ့တကယ်ပတ်သက်နေလားမပတ်သက်ဘူးလားဘယ်လိုအကူအညီမျိုးဆိုတော့ကိုဆိုလိုတာလဲဆိုတာကိုတိတိကျကျအခွဲကြမ်းစိတ်ဖြာစေခြင်းနဲ့
တော့လီလိုက်ပေါ်မှာတို့ရရှင်တချို့ရှိပါတယ်ဥုံကြော်ကြားမှာထင်ပါတယ်ခင်ဗျာ
ဟုတ်
ကဲ့ဥုံကြော်ရဲ့အယူဆအမြင်သိကြပါတယ်ခင်ဗျာ
ကျွန်တော်ကိုမိုးစွာဆွေးနွေးသွားတာပါနောက်ချာချူဆွေးနွေးသွားတာပါပါတီတစ်ခုနဲ့ပတ်သက်လို့အခုအာဏာရပါတီပေါ့ဗျာအဲ့ဒါဆွေးနွေးသွားတာကျွန်တော်တို့နော်မထောက်ခံနိုင်စရာမရှိပါဘူးအားလုံးလည်းသိနေကြတယ်နောက်တစ်ခုကလည်းပဲကျွန်တော်တို့ဒီပါတီရဲ့အမည်နဲ့ကနော်ခုနသူမကနောက်ခံရှိတယ်ကျွန်တော်နောက်ခံကသုံးမကုန်ဖြုံးမကုန်ငွေတွေကူညီမဲ့ပံ့ပိုးမဲ့အင်အားကြီးရှိတယ်ဆိုတော့လည်းပဲကျွန်တော်မြန်မာပါတီတွေအနေနဲ့ကအဲ့ဒီလိုမရှိဘူးမရှိတဲ့အခါကျတော့ကအလူရှင်တွေစီရင်နာရှင်တွေရဲ့ကူညီမှုတွေလိုအပ်ပါတယ်အဲ့တော့အဲ့ဒါကိုလည်းပဲထည့်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်နောက်တစ်ခါကွန်ရှင်အနေနဲ့ခုံသမာဓိအဖွဲ့လိုဖြစ်နေတော့ကသမာဓိရှိရှိနဲ့သမညတ်တာဆိုတဲ့စဉ်းစားဆုံးဖြတ်နိုင်လို့လိုပါတယ်နောက်ကျွန်တော်အတွေ့အကြုံလေးနည်းနည်းပြောချင်ပါတယ်အဲ့ဒါပါလဲဆိုတော့ NLD အမတ် NLD အမတ်တွေဟာအတုံးစီတွေစစ်ဆေးခံပြီးတော့တရားရုံးတင်ပြီးထောင်ချခံခဲ့ရတယ်အခြားသောနည်းတွေနဲ့လည်းပဲဟလာမိကောခံရတာအနာတက္ကမပါပဲအဲ့တော့ဒါကူကအမတ်ဖြစ်ရတာကူကဒုက္ခတွင်ပြည့်စင်ရတယ်လို့ပါပဲလူလဲငွေရေးကြီးဗန္ဒာကြီးနဲ့ပတ်သက်တဲ့ဟလာဥပဒေတွေလာတော့မယ်ဆိုတဲ့အဓိပ္ပာယ်ပါဒီတော့ဒီပညာဒီကျွန်တော်တို့ပါတီကအဖွဲ့အစည်းမဆိုဘယ်ပါတီမဆိုရန်ကုန်ငွေနဲ့ဗန္ဒာကြီးဟာမပါမဖြစ်တဲ့ကိစ္စပါဒါကြောင့်အဖွဲ့အစည်းတိုင်းဟာဗန္ဒာကြီးနဲ့ပတ်သက်ပြီးတော့က safety is the first policy ဆိုတဲ့ဒီနော်ကျွန်တော်တို့အချိန်မီအစစ်စေးခံနိုင်ဖို့စီးရင်စရာလွတ်လပ်ရေးနဲ့ပတ်သက်ပြီးတော့ကအမြဲတမ်းညီညွတ်အောင်ဟာပြုစုထားပေးပါတယ်နိုင်ငံတကာကျွန်တော်တို့ဥဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အင်္ဂလန်America India အရင်နိုင်ငံတွေရဲ့ဟလာပြတ်တန့်တဲ့ဥပဒေတွေကိုလေ့လာသုံးသပ်တင်ပါတယ်။ကိုကျေးစီးပွားဆိုကြည်လင်ရှိတဲ့အပြစ်ကင်းစင်တဲ့လူငယ်တွေဟာငွေရေးကြေးနဲ့ပတ်သက်လာရင်ပို့ပြီးတော့ဒေတာကိုလိုပါတယ်။ဒါကြောင့်လဲဆိုတော့ငွေဟာနိုင်ငံရေးသမားတွေရဲ့ပေတွင်းလိုပါပဲ။နိုင်ငံရေးပေတွင်းဟလာနိုင်ငံရေးပေတွင်းကိုဆိုလိုတာကနာမည်ပေပြီးသားအနာရှင်အတိုင်းဝိုင်းနဲ့ခရိုနီတွေကတော့ကပေပြီးသားဖြစ်နေကြလို့သူတို့ဖို့ကတော့မထူပါဘူး။သူတို့ကပြည်သူတွေကဒီလိုယုံကြည်လေးစားတဲ့နိုင်ငံရေးသမားတွေအထူးသဖြင့်လူငယ်ရိုးရိုးတဲ့နိုင်ငံရေးသမားတွေဟုတ်လား
ဟုတ်ကဲ့ဦးဦးကျော်လမ်းကြသွားရဲ့ထင်ပါတယ်ကျွန်တော်ဟိုကကွန်ပျူတာရောရှိပါလားခင်ဗျရှိ
ပါခင်ဗျ
ဟုတ်ကဲ့ကွန်ပျူတာကကျွန်တော်နည်းမေးချင်တာခုနကကိုရဲ့ကိစ္စပါခုနကဒီဘေးကအသင်းဖွဲ့တွေကိစ္စအဲ့တော့
နည်းနည်းလေးပြောချင်ပါလေ
ဟုတ်ကဲ့ပြောပါခင်ဗျကျွန်တော
်ဒီနမောက်မျိုးမကြီးတန်းဒေသကြီးနမောက်မျိုးမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအင်အားကြီးပါတီဖြစ်တဲ့ဒီကြက်ခိုင်ရေးပါတီကဆိုလို့ရှိရင်ကျွန်တော်တို့ EC အဖွဲ့ဝင်တယောက်ဆိုလို့ရှိရင် EC အဖွဲ့ဝင်ပေါ့လေသူတွေလာတာကို800ရပါတယ်။ဟိုဒါတော့နာမည်တော့ကျွန်တော်မပြောတော့ပါဘူး။နောက်တစ်ခါကျွန်တော်တို့ဒီဟိုပေါ့နော်စီစီဟာလူဆိုလို့ရှိရင်900ရပါတယ်။ဒီကြက်ခိုင်ပါတီကနေပြီးတော့ထောက်ပံ့ကြီးပေးပါတယ်ခင်ဗျာ။ကျွန်တော်တို့နောက်တစ်ခါကျတော့ကျွန်တော်တို့ဒီကြက်ခိုင်ပါတီမှာစီယိုရင်းမှုဆိုတာရှိပါတယ်။စီယိုရင်းမှုတွေဆိုလို့ရှိရင်ဘလောက်400ရပါတယ်ခင်ဗျာ။ထောက်ပံ့ကြီး400ရပါတယ်။အဲ့တော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာကျွန်တော်တို့ကအေးထက်ဆိုင်ပြီးတော့အလုပ်လုပ်ရတာပါ။ဘာကွာကျွန်တော်ဥက္ကမောင်စီပြောတဲ့ဇကားလေးကိုတော့ကျွန်တော်နည်းနည်းလေးတော့ကန့်ကွက်ချင်နေကြ။ကန့်ကွက်ချင်နေဆိုတာဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့ဒီတင်အားနည်းတဲ့ပါတီလေးတွေအဲ့ဒါစိတ်ကူတာပဲဘာညာပဲဆိုတာမျိုးတော့ကျွန်တော်ကလက်မခံဘူးကြ။ဒါမလို့ဆိုတဲ့အခါကျတော့ဒီဥက္ကမောင်စီတို့ပါတီကိုလည်းကျွန်တော်ဘာမှကျွန်တော်ကဟိုအင်းဟိုပေါ့နော်။အင်းလည်းကျွန်တော်ကပြောချင်တယ်ဗျာသူ့ရဲ့အယူဆလေးကိုတော့ကျွန်တော်ပိတ်တော့မကြိုက်ဘူးပေါ့ဗျာ။မကြိုက်ဘူးဆိုတာဘာမှကြိုက်တာလဲဆိုတဲ့အခါကျတော့ तू ကကျွန်တော်တို့ဒီအင်အားကြီးတဲ့ဒုတိယအင်အားကြီးတာကျွန်တော်တို့မြို့သားဒီမိုကရေစီဖွဲ့ချုပ်ကအင်အားကြီးတာကိုပြောချင်တာပါ
ဟုတ်ကဲ့ကျွန်တော်ကွန်မတီကိုကျွန်တော်အဓိကမေးချင်တာကခုနကပြောသလိုတစ်ဖက်ကပါတီတွေအနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတာကွန်မတီခုနကပြောလို့ကွန်ရက်တီနောက်တသက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုပ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီဥပဒေကအခက်အခဲဖြစ်သွားပြီလားဘယ်လိုယူဆပါလဲ
ကျွန်တော်ဒီဖွံ့ဖြိုးရေးလုပ်ငန်းနဲ့ပတ်သက်လို့ကျွန်တော် HMV ရဲ့ address ဘယ်လိုလဲကျွန်တော်ပတ်ပြတဲ့ဆာမှာကျွန်တော်ဟိုပါတော့နော်ကျွန်တော်တို့တစ်ခါဒီမှာကျွန်တော်တို့အပြည့်အစုံပြီးလုပ်ရတယ်လို့ထားနေရှိပါတယ်အဲ့ဒီဒီဘာလို့မရှိသေးကြလဲ။ဒါမှထောက်ပံ့ကြီးကျွန်တော်တို့ကရရမိပါဘူးခင်ဗျာ။ကျွန်တော်တို့ကပြည်နယ်မှာဘာမှမရပါဘူး
။ဟုတ်က
ဲ့။ကျွန်တော်ပြောချင်တာကလည်းဒီကတော့လည်းနိုင်ငံရေးနေရာမျိုးပြောရမျိုးဘာလို့ညာနေကြလဲကျွန်တော်မသိဘူးဗျာ။ကျွန်တော်ဒီထဲမှာဒီလိုအလူရှင်နဲ့တက်ကြလို့ကျွန်တော်ကပြတ်တယ်ဗျာ။အဲ့ဒါဒီလိုတော့ကျွန်တော်သဘောကျတယ်ဗျာ။
ဟုတ်ကဲ့။ကွန်မတီကျေးဇူးပါခင်ဗျာ။ကျွန်တော်တို့ဒိုင်ရက်လီလိုက်အစီအစဉ်ကအခုအချိန်လဲဆက်သွားလို့ပါ။ပါဝင်ဆွေးနွေးပေးကြတဲ့ဦးအောင်မှုစောဦးခင်မောင်ဆွေကွန်မတီ ကျွန်တော်တို့ရှင်ဒီအားလုံးကိုဂျီနီယာနေကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကွင့်ပြီးပါကျွန်တော်တားညို့ပါ